ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC ဖွဲ့နဲ့အတူတောင်မြူသားလူမျိုးရေးတပ်မတော် TNLA တို့ကြားမှာပြီးခဲ့တဲ့နိုဝင်ဘာလလောက်ထဲကဆလာတဲ့တိုက်ပွဲတွေအခုဆိုရင်ဒီရက်ပိုင်းအတွင်းပိုးပြီးတော့ပြင်းထန်လာနေပါတယ်။တိုက်ပွဲတွေကိုရပ်ဖို့အတွက်ပြည်ထောင်စုလွှတ်တော်ကပြီးခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့မှာအရေးကြီးအဆိုကိုတင်ပြီးတော့ဒီအဆိုကိုလည်းလွှတ်တော်ကအတည်ပြုထားပါတယ်။ဒါပေမဲ့ဒီတိုက်ပွဲတွေရပ်တန့်အောင်ဘယ်လိုဆောင်ရွက်မလဲဆိုတာကအဓိကအရေးကြီးနေတာပါ။ရှမ်း SNLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးဆိုင်တီဟာကျော်ကတော့ဒီလွှတ်တော်ရဲ့အတည်ပြုချက်ကိုသက်ဆိုင်ရာအဖွဲ့အစည်းတွေကလိုက်နာဆောင်ရွက်ရမှာဖြစ်တယ်လို့ပြောပါတယ်
။သက်ဆိုင်ရာအဖွဲ့အစည်းတွေတိုက်တွန်းထားတဲ့အဖွဲ့အစည်းတွေကအဆိုပါဆက်လက်တဲ့အတိုင်းကိုလိုက်နာပြီးကောင်းတဲ့ဖော်ပြရတယ်လိုက်လုပ်ပေးရတာပေါ့။အဲတော့လိုက်မလုပ်ရင်ဘာလုပ်ရမလဲဆိုတော့အရင်တော့မဖိစရာရှိရပါဗျာ။ဟိုလိုက်မလုပ်ဘူးဆိုရင်တော့ကျွန်တော်တို့တခြားနိုင်ငံဆိုတော့ပြစ်တယ်ဆွဆွဲပြီးတော့ဒါလုပ်လို့ရတဲ့အဆင့်တီရောရှိရပါဘူး။ဒါပေမဲ့ဒီနိုင်ငံမှာတော့အဲ့လိုခီလုံနိုင်တာတခုမှမတွေ့ရတယ်ဟုတ်ကဲ့။ပြီးခဲ့တဲ့ဖတ်မကျင်လို့တော့တတန်းတော့လည်းအဆိုးတွေတင်လဲအောင်မြင်တယ်အတီးပြုတ်တယ်။တော်တော်လည်းပဲဟိုလိုက်နာကောင်းတဲ့ဖော်တဲ့နေရာမှာဘယ်လိုထိလုပ်တယ်လဲမလုပ်ဘူးဆိုတဲ့ဟာကိုစစ်စစ်နိုင်ဖားနေတယ်လို့တော့တကယ်လို့မလုပ်ခဲ့တဲ့ဟာတွေလည်းအရေးယူဆောင်ရနိုင်မှုမရှိပါဘူး။အခုတော့လေဒီတိုင်းမှာအခုတော့နည်းနည်းတော့စောင့်ကြည့်ရမှာပေါ့နော်လွတ်တော်ကတည်ပြုလိုက်တယ်သူတို့လိုက်လို့မလို့ဆိုလွတ်တော်စောင့်ကြည့်မယ်စောင့်ကြည့်လို့မလုပ်ဘူးဆိုရင်မိခွန်းနဲ့တင်ပြီးတော့ဒါကိုပြန်ပြီးမိခွန်းထုတ်ဖို့ရမှာပေါ့နော
်ဒါပေမဲ့လွတ်တော်ရဲ့အခုအတည်ပြုချက်ကိုအစိုးရကရောသက်ဆိုင်ရာအဖွဲ့အစည်းတွေကလိုက်နာဆောင်ရွက်ခြင်းမရှိဘူးဆိုရင်လွတ်တော်ကဘယ်လိုဆောင်ရွက်ခွင့်ရှိပါသလဲအထူးသဖြင့်ကတော့တိုက်ပွဲတွေရပ်တန့်သွားအောင်လွတ်တော်ကဘာတွေလုပ်နိုင်မှာသလဲဆိုရဲမိခွန်းအပေါ်ကိုတော့ဦးဆိုင်တီဟာကျော်က
လွတ်တော်အဓိကတာဝန်ကဥပဒေပြုရေးပါနော်ဥပဒေပြုရေးနဲ့ဒီဆိုရရဲ့လုံငန်းဆောင်ရွက်တာကိုဆောင်ပြီးထိန်းကြီးတဲ့တာဝန်ကိုအတိအကျလုပ်ရတာပါတကယ်ဒီနိုင်ငံကိုအုပ်ချုပ်တာပြီးတော့အကောင့်တွေဖော်တာဆိုရဖွဲ့ကလုပ်ရပါတယ်အဲ့တော့လွတ်တော်ကလုံနိုင်တာကဆိုရဖွဲ့ကိုဆောင်ပြီးထိန်းကြီးမယ်လိုအပ်တဲ့ဥပဒေကိုပဋ္ဌာန်းမယ်လိုအပ်ရင်ဆိုရဖွဲ့ကိုတိုက်တွန်းမယ်ဒါသူ့ရဲ့အတိအကျမင်းလုပ်ပါသူကိုယ်တိုင်ကတော့ဘာမှလုံနိုင်မှာမဟုတ်ပါဘူ
းဒါကတော့ရှမ်း SNLD ပါတီရဲ့မိုင်းရဲမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်တီဟာကျော်ပြောပြသွားတာပါရှင်လွှတ်တော်ရဲ့ဒီတိုက်ပွဲတွေရပ်တန့်ဖို့ဆိုတဲ့အတည်ပြုချက်ကိုသက်ဆိုင်ရာအဖွဲ့အစည်းတွေကလိုက်နာဆောင်ရွက်ခြင်းမရှိဘူးဆိုရင်လွှတ်တော်အနေနဲ့နီလန်းနှစ်သွဲနဲ့ဆက်ပြီးဆောင်ရွက်နိုင်권ရှိတယ်လို့ရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဒေါက်တာဒေါညိုညိုသိန်းကပြောပါတယ
်လွှတ်တော်ကဆုံးဖြတ်ချက်ချတာကကိုအစိုးရအဖွဲ့အနေနဲ့မလိုက်နာနိုင်ဘူးဆိုလို့ရှိရင်ပေါ့နော်လွှတ်တော်အနေနဲ့ဒီကအဖွဲ့တစ်ဖွဲ့ဖွဲ့ပြီးတော့အဲ့ဒီနေရာကိုဒါကိုဆင်းပြီးတော့စစ်မှတ်ဖြစ်သွားရဒေသတွေကိုတိုက်ဆင်းပြီးတော့ဒါဆုံးဆန်းစစ်ဆေးမှုတွေလုပ်နိုင်တယ်ပြီးတော့အသေးစိတ်ဒီစစ်သေးဆောင်ပြည်သူတွေရဲ့အသေးစိတ်လိုအပ်ချက်တွေဖြစ်ဒီသက်ဆိုင်ရာပြည်နယ်အစိုးရနဲ့ပေါင်းပြီးတော့ဒါဆောင်ရွက်နိုင်တယ်လေနော်အဲ့ဒါနီလန်းတစ်ခုပေါ့အဲ့တော့ဒီလွတ်တော်ကော်မတီကိုယ်တိုင်ဟိုဆောင်ရွက်လို့မရရင်ဒီအစိုးရကိုအခုလက်ရှိအစိုးရကိုဟိုဖိအားပေးနိုင်တဲ့နီလန်းတွေရှိတာပေါ့နော်အစိုးရတက်ကလွတ်တော်ကတည်ပြီးချက်ကိုမဆောင်ရွက်ဘူးဆိုလို့ရှိရင်အဲ့ဒီအစိုးရပေါ်မှာအရေးယူမှုတွေအများကြီးလွတ်တော်နေနဲ့ဆောင်ရွက်လို့ရတယ်လေသက်ဆိုင်ရာဝန်ကြီးကိုပြစ်တင်ရှုံချတာတို့ပေါ့နော်အဲ့ဒါမျိုးတွေလုပ်လို့ရတယ်ပေါ့
မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးတစ်ခုကိုရဖို့အတွက်အစိုးရသည့်အနေနဲ့နီလန်းသည့်တစ်ခုရှာဖွေပြီးဖြည့်ရှင်းသွားဖို့လိုမယ်လို့လည်းဒေါက်တာဒေါညိုညိုသိန်းကသူ့ရဲ့အမြင်ကိုပြောပါတယ်
။တိုင်းသားအင်အားစုတွေအခုသွားနေတဲ့လမ်းကြောင်းလေးရှိတယ်လေ။အပြည်တော်စုရဲ့ငြိမ်းချမ်းရေးလာကိုင်းတဆင့်ပေါ့နော်။အဲ့ဒီလာကိုင်းရဲ့မကချက်မှတ်ထားတဲ့အလုံးစုံစီနဲ့အကြံပြုချက်တရားရင်တဆင့်အဲ့လိုနီလန်းဟာလည်းသွားလို့ရတယ်အစိုးရကိုယ်တိုင်ကလေ။အခုအစိုးရလက်ရှိအစိုးရနဲ့နောက်တက်မဲ့အစိုးရနဲ့ပေါ့နော်ခုနလိုပေါ့လွှတ်တော်ဆိုင်ရာကော်မတီနဲ့အတိအကျအစီအမံချက်တစ်ခုရေးဆွဲပြီးတော့တရားကိုအကောင့်ထဲပို့လို့လည်းရတယ်လေ။နော်၊သွားနေချနီလန်းနေနဲ့အလုံးဝစစ်ဖို့ဆိုလို့ရှိရင်နီလန်းတစ်ခုကိုရှာဖွေပြီးတော့ကျန်းစာပြီးအလုပ်လုပ်ရမှာပေါ့နော်။အဲ့ဒါဆိုလို့ရှိရင်အခုဖြစ်နေတဲ့နှစ်ဖက်တိုက်ပွဲဖြစ်နေတဲ့ဆိုရင်အဲ့နှစ်ဖက်စလုံးကယုံကြည်အားထားလောက်တဲ့အုပ်စုပေါ်လာမယ်ဆိုလို့ရှိရင်တော့ဒီကိစ္စရဲ့အနေနဲ့အမြန်ပြေလည်သွားမယ်လို့ထင်ပါတယ
်။ဒါကတော့ရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာဒေါညိုညိုသိန်းပါရှင်။အထူးသဖြင့်ကတော့မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးနဲ့အတူအမျိုးသားပြန်လည်တည်မြဲရေးအပြင်ဒီမိုကရေစီစနစ်ဖွံ့ဖြိုးတိုးတက်ဖို့ဆိုတဲ့မြန်မာလူထုရဲ့ဆန္ဒကိုပြီးခဲ့တဲ့2015ရွေးကောက်ပွဲကနေပြသခဲ့ပြီးဖြစ်တယ်လို့ခရီးနဲ့မဂ္ဂဇင်းရဲ့အက်ဒီတာချုပ်ဖြစ်တဲ့ကိုပြည်သွင်းနိုင်ကပြောပါတယ်။ဒါကြောင့်တိုင်းသားလက်နက်ကိုင်အဖွဲ့အားလုံးနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့အတွက်အစိုးရနဲ့အတူတက်မတော်ကပါတိကတာဝန်ရှိနေတယ်လို့လည်းထောက်ပြပါတယ်
။ဥပဒေပြုရေးအဖွဲ့ကနေပြီးတော့တာဝန်ကြီးကြီးနဲ့ဥပဒေပြုရေးကိစ္စတွေပြည်တွင်းငြိမ်းချမ်းရေးကိစ္စတွေပြည်သူရဲ့ဆန္ဒတွေကိုပေါ်လွှင်အောင်ဆောင်ရွက်နိုင်ပေမယ့်လို့အုပ်ချုပ်ရေးပိုင်းရဲ့အားနည်းချက်ကအဲ့ဒီဥပဒေပြုလွတ်တော်အနေပြီးတော့ဆောင်ရွက်လိုက်တဲ့ကိစ္စရပ်တွေကိုအကောင့်တွေပေါ်တဲ့နေရာမှာအုပ်ချုပ်ရေးပိုင်းကအားနည်းချက်တွေရှိနေတယ်တိတိကျကျလိုက်နာမဆောင်ရွက်ဘူးတက်တက်ကြွကြွဆောင်ရွက်ခြင်းမရှိဘူးဆိုတော့တွေ့ရပါတယ်အဲ့တော့ လက်ရှိအစိုးရနဲ့ဆိုင်ပါတယ်ဒီတိုက်ပွဲတွေဖြစ်နေတာဟာဒီအစိုးရစစ်တပ်နဲ့တိုင်းဒေသနဲ့နိုင်ငံကြီးတိုင်းဒေသနဲ့နိုင်ငံကြီးချင်းချင်းကြဖြစ်ပွားနေတာဟာဆိုလို့ရှိရင်လက်ရှိအစိုးရအုပ်ချုပ်နေတဲ့အချိန်မှာဖြစ်တယ်တမတော်ဆိုတာအုပ်ချုပ်ရေးအဖွဲ့စီသူတစ်ဖြင့်တမရရဲ့အောက်မှာရှိရမှာပါတမရကနေပြီးတော့ဒါတွေကိုတိတိကျကျညွှန်ကြားပြီးတော့တက်တက်ကြွကြွလုပ်မယ်ဆိုရင်ဒီအခြေအနေတွေဟာပြီးဆုံးသွားမှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ရှစ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်ကြောင့်စစ်တပ်ပေါ်မှာကာကွယ်ရေးစည်းကြုပ်ပေါ်မှာအုပ်ချုပ်ရေးဖွဲ့စည်းဖြစ်တဲ့အစိုးရအဖွဲ့အနေနဲ့အပြည့်အဝအကျိုးသက်ရောက်မှုမရှိတာကိုတွေ့ရပါတယ်။အဲ့ဒီအားနည်းချက်ကြောင့်ပဲဒီကနေ့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်။အခုတိုက်ပွဲဖြစ်နေတဲ့ RCSS SSA အဖွဲ့ဟာအစိုးရနဲ့ NCA စာချုပ်မှာအပြည့်အဝရေးသဘောတူညီချက်စာချုပ်လက်မှတ်ရေးထိုးထားပေမဲ့တောင်း TNLA အဖွဲ့ကတော့ NCA စာချုပ်မှာလက်မှတ်ရေးထိုးမထားပါဘူး။အခုတိုင်းသားလက်နက်ကိုင်အဖွဲ့နှစ်ခုကြားမှာဖြစ်နေတဲ့တိုက်ပွဲတွေဟာပိုးပြီးပြင်းထန်လာနေတဲ့အချိန်မှာပဲနေမြေရှင်းလင်းရေးဆိုပြီးတော့စစ်တပ်မတော်ကလည်းဝင်ရောက်လာတာတွေရှိတာမို့နောက်ထပ်တိုက်ပွဲတွေဖြစ်မှာကိုဒေသခံတွေကြားစိုးရိမ်ပူပန်မှုရှိနေပါတယ်။အခုဆိုရင်တိုက်ပွဲဖြစ်နေတဲ့ကြောင်မွဲတီဘောနဲ့အနီးအနားကကျေးရွာတွေကနေပြီးတိုက်ပွဲလွတ်ရာကိုထွက်ပြေးရတဲ့ဒုက္ခသည်ဟာ၄000ကျော်မကရှိနေပြီလဲဖြစ်ပါတယ်ရှင်။